ထိုင်းမြန်မာနယ်စပ်ဖျားသုံးသူမှရှိတဲ့တရုတ်အွန်လိုင်းငွေသိမ်းလို့ယူဆတဲ့လုပ်ငန်းတွေအပါအဝင်တရုတ်လုပ်ငန်းတချို့ရပ်ဆိုင်ပြီးဖျားသုံးသူကနေထွက်ခွာနေကြတယ်လို့ဖျားသုံးသူဒေတာကန်ဒီကိုကိုကာဘေးဒီကနေ့ဖေဖော်ဝါရီ17ရက်နေ့မှာဘန်ကောက်ပို့သတင်းစာကရေးသားဖော်ပြပါတယ်ဖျားသုံးသူအစာဦးမှာအစာဦးငှားရမ်းလုပ်နေထိုင်တဲ့တရုတ်တွေဟာဆက်သွေးပစ္စည်းတွေလျှက်စစ်ပစ္စည်းတွေလေအေးပေးစက်တွေကိုဖြုတ်ပြီးထွက်ခွာသွားတယ်လို့အစာဦးငှားရမ်းနဲ့အစာဦးပိုင်ရှင်တွေကတချို့ကပြောဆိုပါတယ်။တရားသုံးသူအပါအဝင်မြန်မာနိုင်ငံဘက်မှာတရုတ်ရာဇဝယ်ကိန်းတွေလုပ်ကန်နေတဲ့အွန်လိုင်းငွေလေလုပ်ငန်းတွေကိုနှိမ်နှင်းဖို့ထိုင်းနိုင်ငံကပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးလျှက်စစ်မီးနဲ့လောင်စာတွေဖြတ်တောက်ပေးဆိုထားပါတယ်။ဒါအပြင်ဒီဒေသကိုထိန်းချုပ်ထားတဲ့ DKV အဖွဲ့ကလည်းတရားမဝင်လုပ်ငန်းလုပ်ကန်နေသူတွေဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးထွက်ခွာဖို့အမိန့်ထုတ်ပြန်ထားပါတယ်။